သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ရေနမျက်ရည်တော့ကြားမိတယ်ကိုကလေးအဲ့လိုဘောနော်တခုဖြစ်မှလည်းစိုးရိမ်တယ်ကလေးရတယ်ခွဲရလည်းခွဲထားတယ်ချုံယူပြီးမှလည်းကြောက်တယ်ဒီခါကျသက်ဖနက်ကကြံနေခဲ့ရောခြေလောက်တည်းအပူလောင်ရောတဲတွေကမတရားပူတယ်ပြီးတော့မှဗကန်းနေပြီးလာခေါ်ပေးတယ
်21ရက်သားအရွယ်မွေးကစားကလေးငယ်ကိုပွေချင်ရင်စီပေးရှောင်ခဲ့ရတဲ့မိခင်တူရဲ့စကားအတန်းမှာဖိုက်ခွဲမွေးထားတဲ့ဒဏ်ရာတစ်ဖက်ကလေးငယ်ကိုတစ်ဖက်ချင်ရင်စေကန်းပြန်ပြရမယ့်ရမှာပဲဆစ်ရှောင်စကန်းစီနေဆက်ဖြတ်ကျော်ဆစ်ရှောင်ခဲ့ရပါတယ်လက်နဲ့ကြီးလက်နဲ့ငယ်တန်းအပါဝင်လင်းရင်တန်းတွေကြားမှာပဲခလေးငိုတန်းတွေနဲ့တူဧပြီလရဲ့ຫນွေအပူကိုအံကျူရင်ပြေးလွာခဲ့ကြရတာပါနှစ်နိုင်ငံစည်းကြားတောင်ရင်မြေရဲ့လူကြီးတရက်မရှိတရှိရေအနက်မှာအစုလိုက်ပြေးလွာခဲ့ကြရတဲ့ပြည်သူရေအတွက်ဟာလဲ8000ကျော်ခဲ့ပါပြီသူတို့ကတော့ထီကော်ချော်ကော့ကော်ထီချလာမက်ပလဲတဲပုံရေတကွန်ရေရင်းဖြူကြောက်ဖြာကြေးရကဒေတာခန်တွေပါကရင်ပြည်နယ်ရွှေကုတ်ကိုမြို့တင်တဲ့6မိုင်ကျော်ဝေးတဲ့ထီကော်ထော်ကြီးရွာကကရင်နယ်ကြားစောက်တဲ့ BGF စခန်းတစ်ခုကို KNLA နဲ့ PDF ပူးပေါင်းစစ်ကြောင်းတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းတိုက်ခိုက်ခဲ့ပြီးတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်တဲပုံကြီးရွာကနေချိုင်းနိုင်ငံဘက်ခြမ်းမှာရှိတဲ့နှောင်ဘိုးဝါတဲကမွေးမြူရေးခြံတွေစီရှောင်တိန်လာရတဲ့အသက်58နှစ်အရွယ်မွန်ကရင်အမျိုးသမီးတူက
သူကပြောခနဲ့အဲ့ဒီလိုဖြစ်တော့လူကလည်းကြောက်သွားတာပေါ့ကွာနောက်လေရင်းကလည်းကမန်းကရန်လာတော့သူပြစ်ထက်တယ်ဟောပတ်မဆိုရင်လူကတော့အဲ့ဒီလိုလှပြီးတော့အကောင်လုံးကိုထော့ပြေးလာလေရင်းသားနဲ့သူ့ဘုံကျဲတော့ပြေးလာတော့ပြည့်စည်ရတော့ပြောလိုက်ရင်ထမ်းမနိုင်တဲ့ပြည့်စည်ရတော့တပုံရှိတော့ပြေးလာတဲ့ချိန်ကကြောက်ဆိုက်ကြတော့အဲ့ဒီမှာသူပြစ်နေတော့တဲသွားမလားကိုဆိုင်တဲ့မှာပေါ့နော်လေရင်ကိုနေပြန်ကြည့်တော့လေရင်ကတော့ကို့အပေါ်မှာပဲသွားနေဆိုရင်ဒီဘက်ကညောက်လားမရောက်လားဆိုက်ကြတော့အဲ့ဒီလိုဖြစ်သွားပြီးတော့လမ်းလျှောက်လို့ကိုမရတော့ဘူးတန်းဆွဲချင်းနဲ့ယူပြီးတော့လောကလာသူတို့နဲ့ဆိုနောက်မပြေးလာတော့ပြေးမရတရားဖြစ်နေကြောက်လုံးတော့တယ်အဲ့ဒီလိုဒီဘက်ကမရောက်တရားတော့ဒီကလူတွေတော့ကြုံတော့ကိုရောက်လာတာပေါ့ဆိုက်ချမ်းသာသွားတော့ဗောဒီဘက်ကရောက်တော့
စစ်ကောင်စီရဲ့တပ်မတော်နေခန္ဓာမှာ NUG PDF တွေနဲ့ပံမိုးကူညီပေးနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကိုပြည့်ပြတ်သားသားအရေးယူဆောင်ရွက်သွားမယ်လို့စစ်ကောင်ဆောင်ကပြောကြားခဲ့ပါတယ်။အဲ့ဒီနောက်မှာပဲစစ်စင်ရေးကွက်ကဲအရာရှိတွေကိုပြောင်းရွှေ့ခဲ့ပြီးကရင်ပြည်နယ်ရွှေကုတ်ကိုမြို့တည်ဒေသကိုလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တိုက်ခိုက်ခံခဲ့ရကစစ်ကောင်စီရဲ့မေခါချစခန်းအပါအဝင်တပ်စခန်းကုန်းတွေကိုဆုံးရှုံးခဲ့ရပါတယ်။တိုက်ပွဲတွေကအခုချိန်ထိပြင်းထန်နေဆဲဖြစ်ပြီးစစ်ကောင်စီနဲ့ BGF စခန်းက80ကျော်ထပ်မင်းတေဆုံးခဲ့တယ်လို့ Live Battalion ကဒီနေ့မှထုတ်ပြန်ထားပါတယ်။အာနာသိန်းချိန်ကစလို့ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကမှမြန်မာနိုင်ငံလုံးရဲ့စစ်ဘေးရှောင်ရေးအတွက်ဟာနှစ်တန်းကျော်ရှိလာနေပြီဖြစ်တယ်လို့လည်းမြန်မာမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISB မြန်မာရဲ့အချက်လက်တွေအရသိရပါတယ်။ဒီရတဲ့တမှာကရင်ပြည်နယ်စစ်ဆောင်ရေးအတွက်ကအများဆုံးဖြစ်ပြီး9သိန်းအထိနေရက်စွန့်ခွာတင်းရှောင်နေကြရတာပါ။တိုက်ပွဲတွေနဲ့ဘေးလွတ်ရာနိုင်ငံတစ်ဖက်ချမ်းကိုကူးပြောင်းလာရတဲ့ကရင်ပြည်နယ်ကစစ်ဆောင်တွေအတွက်တော့နေရက်ပြောင်းနိုင်ရေးရောလက်ရှိနေရာဒေသမှာခိုလုံနိုင်ရေးဟာအခက်အခဲများစွာရှိနေတယ်လို့ဆိုပါတယ်။အချိန်နဲ့မျှကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတဲပုံရွာဒေသခံမဆာဦးကအခုလိုပြောပါတယ
်။ခက်ခဲရတာဒီလိုမျိုးကလေးရလည်းကြက်ကြောက်နေပေါ့ငိုလည်းကြွငိုပေါ့အဲ့လိုပေါ့ကောင်းတော့အခက်ခဲတွေကတော့ရှိကြတာကြီးပဲလေကို့အိမ်လူကပဲဟုတ်မလဲမဟုတ်လားဒီလိုပဲပြေးလည်အောင်နေရတာပေါ့တယောက်တည်းကိုကြုံတွေ့ရတာမဟုတ်ပဲအများနဲ့ကြုံတွေ့ရတယ်ဆိုတော့လည်းဒီလိုပဲပေါ့ဟောတတင်းနေမှာကြည့်လို့ရှိရင်ဩပြေးလွှားနေရတယ်တို့တွေလည်းတစ်ချိန်ကျပြေးလွှားမလားကိုလည်းတွေးတာပေါ့နော်အမျိုးပေါ့တို့လိုများပြေးလွှားရနေဘယ်လိုများနေကြမလဲမသိဘူးအခုကိုလည်းကြုံခဲ့ရတော့ကိုဘယ်လိုဖြစ်လို့ဖြစ်မှန်းတော့မသိဘူးပေါ့အော်ကိုရီကြတာဒီမှာကြတာအဆင်ပြေတယ်လေမငတ်ဘူးပေါ့ဒါကိုရီကတော်တယ်လို့ပြောအောင်ပါပေါ့အဲဘွားမြင်တာမြင်တယ်မကျင်ရဘူးပေါ့ကိုရီကကိုမြင်တာမြင်တယ်မပြန်ရတဲ့ဘဝဖြစ်နေတာ
ပြီးခဲ့တဲ့အာနာသိန်းကာလကနေအခုချိန်ထိစစ်ကောင်စီနဲ့ကရင်လက်နက်ကိုင်အဖွဲ့အစည်းတွေကြားတိုက်ပွဲပေါင်း 8,400 ကျော်ဖြစ်ပွားခဲ့တယ်လို့ KNU ဗဟိုရဲ့ထုတ်ပြန်ချက်တွေကနေသိရပါတယ် အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်လည်းကရင်ပြည်နယ်အတွင်းမြဝတီကောက်ကရေအာချလမ်းမကြီးကိုဧပြီလ9ရက်ကနေ27ရက်အထိသွားလာခွင့်မပြုကြောင်းကိုလည်းမြေပြင်ပူးပေါင်းစစ်ကြောင်းတွေကပူးတွဲအမိန့်ထုတ်ပြန်ထားပါတယ်။ ဒီလိုပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်ထပ်ပြေးတိရှိောင်လာရတဲ့အခါမှာထိုင်းနယ်စပ်ပဲရောက်တဲ့မြန်မာတွေကလည်းစက်နယ်သမျှလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးခဲ့ကြပါတယ်။ဒါအပြင်စစ်တပ်ကျရန်အပါအဝင်
လက်တော်မှာတော့စစ်ပေးရှောင်တွေအတွက်စာဝင့်နေရေးအဆင်ပြေနေသေးပေမယ့်စစ်ရှောင်ကာလကြာရှည်မယ်ဆိုရင်အခက်အခဲတွေဖြစ်လာနိုင်တယ်လို့နောက်ဘိုးဝါရဲစစ်ရှောင်စခန်ကစစ်ရှောင်ရေးကူညီပေးတဲ့သူမှတ်ရင်ရင်ထွေးကဆိုပါတယ်။လက်ရှိတော့လာလှူနေတာပဲလှူနေတော့နေနေတိုင်းတော့ကျွေးနေသေးတာပဲကြာရင်တော့မသိသေးဘူး။ဘယ်လိုပဲဖြစ်ဖြစ်ပေါ့ဟိုအရှံပဲဖြစ်နေမဖြစ်နေတာတော့မှလည်းလုံလုံလော
ကျွန်တော်တို့ရဲ့ကောက်ရိတ်မြို့ကကြိုက်ပွဲတွေကြောင့်ဆစ်ရှောင်းရာနယ်ခြေထွက်ပြေးတင်းရှောင်းခဲ့ကြရပါတယ်။ မြန်မာဘက်ကနေကူပြောင်းလာတဲ့ဆစ်ဆောင်တွေအနေနဲ့ထိုင်းဘက်ဆက်မှရှိတဲ့နွားချံဆိတ်ချံတွေအပါအဝင်စခန်းရှိခုမှာပြောင်းရွှေ့နေထိုင်ကြရပါတယ်။အခုလက်ရှိတိုက်ပွဲတွေကြောင့်နောင်ဘိုးဝါရဲဆစ်ဆောင်စခန်းမှာတော့ဆစ်ဆောင်ခုနှစ်ရာနီးပါးရှိနေပြီးတခြားစခန်းတွေမှာတော့လူဦးရေ၃000လောက်ထိကျက်ကျက်တဲတဲနေထိုင်နေကြရတာပါ။ထိုင်းစစ်တပ်ဘက်ကနေလုံခြုံရေးယူထားပြီးလူသားချင်းစာနာထောက်ထားမှု KNU ပြောရေးဆိုခွင့်ရှိသူဖရိုစောဒေါ်နီက
2023年6月6日，今年六月，明年的下午，慢慢啊，咯，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今年都六月，明年的下午，今 ွယ်စည်းများမှာပို့ပြီးတော့အကောင်မောင်းတန်နဲ့ဒါပါဝင်နိုင်ဖို့အတွက်ကျွန်တော်ဆက်ကြိုးစားသွားမယ်ဒါကလည်းလွယ်ကူတဲ့ကိစ္စမဟုတ်ဘူးဆိုပေမဲ့လို့ကျွန်တော်တို့ကမဖြစ်နိုင်တဲ့ဟာကိုတော့လုပ်နေတာမဟုတ်ဖြစ်နိုင်တဲ့ဟာကိုကျွန်တော်တို့ကြိုးစားနေပါတယ်ဆိုတော့နိုင်ငံတကာအတိုင်းအဝန်းတွေရောသူထက်မကအရေးကြီးဆုံးကတော့ကျွန်တော်တို့ဖက်ဖြစ်နိုင်ခြေပိုရှိတဲ့ကျွန်တော်တို့နယ်စပ်ဖြတ်ကျော်ပေးတဲ့ကိစ္စကိုတော့ပို့ပြီးတော့အားဆိုင်လှုပ်ဆောင်ကြပါလို့ကျွန်တော်တို့ဒီအနေအားအနေပဲအရေးစုတောင်းဆိုလိုပါတယ်လို့နော်
ပြီးခဲ့တဲ့နှစ်ပေါင်း80ကျော်ကြာပြည်내တွင်ပဋိပက္ခတွေကြားမှာပဲကရင်ပြည်သူတွေဟာထိုင်းနိုင်ငံပဲချမ်းကိုအကြိမ်ကြိမ်ပြေးလွှာခဲ့ရပါတယ်။လက်ရှိအချိန်ထိနေရက်မပြောင်းနိုင်သေးပဲမဲလာအုံဖြန်နိုဘိုဆစ်ရှောင်းစခန်းတွေမှာခေါလုံနေကြရတာနှစ်ပေါင်း40တိုင်ခဲ့ပါပြီ။ခုချိန်မှာလည်းတောင်ရင်မြစ်ကိုဖြစ်သလိုဖြတ်ကိုရင်ထပ်မံစစ်ဘေးရှောင်လာနေကြရတာပါ။ကရင်ပြည်သူတွေအနေနဲ့တော့ကြိုက်ပွဲတွေကြောင့်နိုင်ငံတစ်ဖက်ချမ်းကိုထွက်ပြေးတိမ်းရှောင်နေရပေမယ့်စစ်ကြီးပြီးလို့နေရက်ပြန်နိုင်ရေးကိုသာမျှော်လင့်နေကြတာပါစစ်ဘေးကြောင့်ထိုင်းနိုင်ငံဘက်ချမ်းကိုစီးပိုက်တန်းလန်းနဲ့ထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အသက်82နှစ်အရွယ်အဖူးတူထူရဲ့မျှော်လင့်ချက်ကတော
့ဒီဘက်ကိုင်းရတော့ဒီလိုဆက်လက်ချီးကျူတာပေါ့ဟိုလင်းလေဒီစာအုပ်နေရေးတွေပါလေဒီလိုလှုပ်ပေးတာပါစိတ်တော့မကောင်းဘူးဒီလိုကလေးအောင်နဲ့ပါနဲ့ကျွန်တော်ဒုက္ခရရတော့ကျွန်တော်ကအေးချင်းနေစီတော့အေးချင်းမနေရရင်ဒီလိုပြေးလာလိုက်ဆိုရင်ကျွန်တော်ဒုက္ခရကြတာအဲ့လိုပြန်ရလို့ရှိရင်ပုံဝန်းစားတော့ဘာပြည့်ပြော်လဲပြော်တာဟုတ်လို့ဒီလိုခက်ခဲမျိုးဘယ်လိုမှလည်းမနေသေးဘူးဟိုကျောင်းသားတွေလည်းတော်လဲတာဟောကျောင်းလေးပိတ်လို့ကျောင်းလေးမပိတ်ကောဒုက္ခရတာဒီဘာလည်းမပြေးရသေးဘူးဆိုရင်အဲ့ပြန်လို့လည်းမရအဲ့လိုကြည့်အခုပြရတာလည်းဘယ်တော့ကြောင်လည်းမသိဘူးခမန်းလည်းမသာဘူးဒီကဲလို့အချင်းတွေတောင်းလို့ပြန်ခိုင်းတော့ပုံဝန်းတာ
တကြပြန်အာနာသိမ့်မှုနဲ့အတူနောက်ဆက်တွဲဖြစ်ပွားလာတဲ့ပြည်တွင်းစစ်ပွဲတွေဟာနိုင်ငံသားတွေအတွက်လူသားပြည်သားစွာယက်တီနေထိုင်ခွင့်ကိုထိပါလာစေခဲ့ပါတယ် တောင်ရင်မြေအနီးကကဘာရံတွေတပ်ဖက်နိုင်ငံကနွားစိတ်နဲ့ကြံဝင်းမြူရေးခြံဝင်းတွေမှာအဆင်ပြေတယ်လို့ဘဝကိုဖျက်ဆီးနေကြရတာလည်းဖြစ်ပါတယ်နိုင်ငံရဲ့ဒီမိုကရေစီအရေးကတစ်ဖက်ချိုးဖောက်ခံခဲ့ရတဲ့မျိုးနွယ်စုတွေရဲ့အခွင့်အရေးနဲ့ရပိုင်ခွင့်တွေကတစ်ဖက်ဖြစ်နေတဲ့အခြေအနေမှာပဲစစ်ဆောင်ပြည်သူတွေရဲ့နေရပ်ပြန်နိုင်ရေးဟာမျောလေဝေဝေဖြစ်နေရစေပါဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ